စင်တော်ဝင်းမြမှာရွေးကောက်ပွဲအပြီး NCA အပြည့်ရဲ့စာချုပ်ချုပ်ထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ပထမဆုံးပေါင်းပြီးထုတ်ပြန်ချက်ထုတ်ရမှာဘလို့ထူးခြားတာကိုဒီအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ပြောခွင့်ရရဲဘော်တန်ခဲကအခုလိုစရှင်းပြပါတယ်
။အဓိကကတော့ကျွန်တော်တို့ကငြိမ်းချမ်းရေးခီးစဉ်ကသမမတိမ်မွေးပါတယ်။ဒီတော့ကျွန်တော်တို့ခီးစဉ်ထက်တန်းတဲ့အချိန်မှာမျိုးသားဒီမျိုးစီဖွဲ့ချုပ်ကဆက်လက်ပြီးတော့မှအစိုးရတရားနဲ့လည်းဖွဲ့တော့မယ်ဒီငြိမ်းချမ်းရေးဖြစ်စဉ်ကိုဥဆောင်ပြီးတော့မှလုပ်တော့မယ်ဆိုတဲ့ခါကျတော့မျိုးသားညီညွတ်ရေးအတွက်အားလုံးနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ထင်ညာချက်ဟာအားလုံးပဲထူးခြားချက်လို့ယူဆပါတယ်တကယ်ကိုဒီမိုကရေစီနဲ့ဖယ်ရွယ်အတွက်တကယ်ကိုစစ်စစ်ညီနိုင်တို့ရဲ့ဆန္ဒရှိတယ်ဆိုတာကိုပြလို့တဲ့အတွက်ဒီကိစ္စတွေဟာကျွန်တော်တို့အားလုံးအထူးတူကအလုံးလုံးကြီးတိုင်းပြည်အတွက်ဖြည့်ဆွတ်မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့လက်ရှိမှာအစိုးရအနေနဲ့ဒီအမျိုးသားညီညွတ်ရေးအစိုးရသဘောမျိုးပေါ့နော်ဖွဲ့စည်းဖို့ကန့်လန့်တဲ့အနေထားမှာအဓိကတိုင်းရင်းသားပါတီတွေကိုကန့်လန့်ခဲ့တာကိုတွေ့ရပါတယ်ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာတော့ဓာတ်ရိုက်ကန့်လန့်တဲ့အနေထားမျိုးမတွေ့ရသေးဘူးပေါ့နော်အဲ့ဒီအပေါ်မှာရော
ဟုတ်ဒါကဒီကောက်ပွဲလမ်းကြောင်းဘဝဖိတ်ခေါ်ချက်လို့ကျွန်တော်တို့ယူဆပါတယ်ဒီအတွက်လည်းကျူတူရမှာဖြစ်ပါတယ်ဒီလိုဖိတ်ခေါ်တဲ့နေရာမှာလည်းသူတို့ဂျင်နာကဖိတ်ခေါ်ခြင်းဆိုတာတက်တက်တဲ့တကယ်ကိုဘူပိုင်းဆိုင်ရာတကယ်ကိုတိုင်းပြည်အတွက်သမတ်တင်တဲ့လုပ်ငန်းပိုင်းဆိုင်ရာဒီမှာဘူပိုင်းရောလက်တွေ့ပိုင်းရောတကယ်ကိုအလုပ်လုပ်ပြီးဖို့လိုမယ်လို့နေပါတယ်ဆိုလိုချင်တဲ့အဓိပ္ပာယ်ကအလုပ်လုပ်တဲ့နေရာမှာဒဇင်းမျိုးစီကင်းတက်တဲ့နေရာမှာအလုံးပါဝင်ရေးအတွက်တိုင်းသားတွေတခြားသောသက်ဆိုင်တဲ့တင်းတင်းတဲ့ပုံပေါ်တွေပါဝင်ရေးအတွက်ဆိုတဲ့ဘူဝါဒအရင်ချက်မှတ်ခဲ့မယ်ဆိုရင်ဒီတဲ့ချစ်ရောက်မယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ဘလို့တင်းတင်းတဲ့ပုံပေါ်တွေပါဝင်ရေးကိုအကြံပြုချင်တယ
်အထူးသဖြင့်ကတော့ဗမာပြည်မှာဒီမိုကရေစီတည်ပြောင်းလဲရေးဖယ်ရွယ်ရေးအတွက်တကယ်ကိုနားလေတက်ကြွတဲ့တကယ်ကိုဘဝနဲ့ချက်တန်းတဲ့လူတွေနောက်တစ်ခုကတော့အားလုံးကလက်ခံနိုင်တဲ့လူတွေအဲ့ဒီလူတွေနဲ့ဖွဲ့စည်းရမှာဖြစ်ပါတယ်နောက်တစ်ခုကတော့တော်တော်အဆိုးအကောတတိယပြည်ပြောရရင်ဥပဒေပြူရေရောအုတ်ထုတ်ရေရောမှာဒီလိုပုံပုံမျိုးတွေပါနိုင်တာဟာကျွန်တော်တို့အားလုံးအတွက်အင်အားတစ်ခုလို့လည်းကျွန်တော်တို့ယူဆပါ
ဟုတ်ကဲ့ဒီနေရာမှာ PPSC အစည်းအဝေးအပြီးကျင်းပချက်ထဲမှာပေါ့နော်ထူးခြားတဲ့လုပ်ငန်းစဉ်အနေအထားတွေကဘယ်လိုမျိုးရှိလာနိုင်လဲ
ကျွန်တော်ထင်ပါတယ်ထူးခြားတဲ့လုပ်ငန်းစဉ်ဆိုတာကတော့အများကြီးညှော်လင့်နေတဲ့လက်မှတ်ရေးမထိုးထားသေးသောငင်းငင်းဖြစ်စင်မှာမပါဝင်သေးသောအဖွဲ့အစည်းများရဲ့အခြေအနေပဲဖြစ်ပါတယ်ဒီနေ့အခြေအနေမှာကျွန်တော်တို့အားလုံးတူတူကတွေးဆုံဆွေးနွေးနိုင်ဖို့ဆိုတဲ့အဖြေကိုရှာဖို့အတွက်ကျွန်တော်ချိုးပန်းနေရတဲ့ကာလဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီတစ်ခေါက်ကျွန်တော်တို့ NCA မထိုးရတဲ့အဖွဲ့တွေတောင်းဆိုတဲ့အချိန်မှာဒီတက်မတော်ဘက်ကလည်းပေါ့နော် AA လက်နက်ကိုင်တပ်ဖွဲ့နဲ့အရင်အကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပြီးတော့မြောက်ပိုင်းအဖွဲ့တွေနဲ့ပါဆွေးနွေးတက်ဆုပ်နေတဲ့အနေထားကနေအခုတစုံတရာကြောင်းလာနိုင်တဲ့အနေထားအပေါ်မှာရောဘလို့သုံးသပ်မိလဲထူကြမှုအတွက
်ဘလို့နည်းနဲ့ဒီပြေတွဲဆုံကိုတော့လူနေပြီလို့ကျွန်တော်ယူဆတယ်ပြီးတော့ကျွန်တော်ကြိုးဆိုတယ်ဆိုလိုချင်တဲ့အတိတ်တွေကဒခိုက်ကြံနာဟာကျွန်တော်အားလုံးရဲ့ကြံနာဒီအတွက်ဘလို့နည်းနဲ့ဖြစ်ဖြစ်ဝေကောက်ပွဲပေါ်ကနေပြောပါပဲတွဲဆုံတွဲဆုံလူသားချင်းစာနာလို့ပဲတွဲဆုံတွဲဆုံကျွန်တော်တို့အားလုံးကတွဲဆုံဖို့တော့လူနေပြီအဲ့ဒါကတိုင်းပြည်အတွက်ဒီမိုကရေစီနဲ့တိုင်းရင်းသားရေးအတွက်ရှေ့ရှုသွားနိုင်ဖို့အတွက်ကျွန်တော်တောင်းဆိုပါတယ်တကယ်လည်းဒီလိုတွေးဆောင်ရတွေကိုကျွန်တော်ကျူးစိုးပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရဲဘော်တန်ခဲခင်ဗျာကျွန်တော်ဝင်းမြမ